လာမယ့်နိုဝင်ဘာလ29ရက်နေ့မှာကြာရောက်မယ့်လူလူဒေါ်မာရဲ့နှစ်တရာပြည့်မွေးနေ့အထိမ်းအမှတ်ခမ်းနာကိုမန္တလေးမြို့ဓမ္မတာလခမ်းမမှာဒီနေ့ကစပြီးတော့လာမယ့်နိုဝင်ဘာလ28ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်။အဲဒီနောက်နိုဝင်ဘာလ29ရက်နေ့မှာတော့နှစ်စဉ်ကျင်းပနေကြဖြစ်တဲ့တောင်လေးလုံးကျောင်းတိုင်မှာဆက်လက်ကျင်းပမှာဖြစ်ပါတယ်။ဒီနေ့ဖွင့်ပွဲခမ်းနာမှာလူလူဒေါ်မာရဲ့မထုတ်ဝေရသေးတဲ့စာအုပ်အစ်တွေ၊ရှားပါးစာအုပ်တွေနဲ့လေရည်မှုတွေအပြင်မှတ်တမ်းဓာတ်ပုံတွေကိုလည်းပြသရောင်းချနေတာဖြစ်ပါတယ်။ဖွင့်ပွဲခမ်းနာမှာကျောက်ဆယ်မြို့ကအောင်ဆန်းစာနေစင်ကအဖွဲ့ကလာရောက်ကပြဖြိုပြီးခဲ့ပြီးတော့အနေနဲ့အရရက်ကလူလူဒေါ်မာကိုချစ်မြတ်နိုးသူတွေစာရေးဆရာတွေကဗျာဆရာတွေတက်ရောက်ခဲ့ကြပါတယ်။လူလူဒေါ်မာရဲ့မွေးနေ့ပွဲအခမ်းအနားကိုနှစ်စဉ်တက်ရောက်တဲ့မြန်မာနိုင်ငံဆိုင်ရာပြည်သူ့ရှာတန်အမတ်ကြီးဟောင်းဗီကီဘိုမန်ကလူလူဒေါ်မာရဲ့မွေးနေ့ပွဲအမှတ်တရနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အမြဲတမ်းကြာလူလူဒေါ်မာမွေးနေ့ရှိရင်မန္တလေးသွားဖို့အစီအစဉ်လုပ်ထားတယ်။ဆိုကျွန်တော်2000ဆုံးခင်းမှာလာတယ်နောက်ပြီးတော့2000 late ခုနဲ့မှလာတယ်။2000 late ခုနဲ့ကအရန်ဟိုအောင်အောင်မဲ့တယ်နော်အရင်စီးရရဲ့ဘာကြောက်ဆိုအဲ့ဒီ chain ဟိုဒီ Mingo 9တို့ဘာလို့ဟိုကိုကူချီတို့အားလုံးချောင်းကလွတ်နေပြီနော်နှစ်ဖက်လောက်ပဲရှိတယ်ဆိုအဲ့ဒီ chain သူတို့နဲ့တွေ့တယ်နောက်ပြီးတော့ဒီစာရေးဆရာတွေဘာတွေလဲအားလုံးပါတယ်ဒီကုံထားရလည်းပါတယ်လူတော်မှလည်းပါတယ်ဟိုဆရာလူလူစိန်ဝင်လည်းပါတယ်ဖီနန်ချိုတို့ခင်တဲ့အဖေးတဘမျိုးရယ်နော်နောက်ပြီးတော့ဒေါက်တာဆန်ထွန်းလည်းပါတယ်ဆိုလူတွေအားလုံးဆုံးပြီးတော့အရင်ဟိုဝန်သားဆရာတကူကောင်းပါတယ်အရင်ကွန်မြူစီယာတကူလည်းကောင်းပါတယ
်လူလူတော်မှာဟာကျောင်းသူကျောင်းသားတွေအတွက်သူရဲကောင်းတဦးဖြစ်တယ်လို့အခမ်းအနားကိုတက်ရောက်လာတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တက်ဦး ABFD ရဲ့ဥက္ကဋ္ဌဦးတန်ခဲကပြောပါတယ
်ကျွန်တော်တို့စစ်အာဏာရှင်စနစ်ဆိုတာအလွယ်တကူစိတ်ကူးယဉ်ပြီးတော့မှအာဏာကိုတွဲပစ်လိုက်တဲ့စစ်အာဏာရှင်ဆိုတာမရှိခဲ့ဘူးတဲ့ဒီတော့လွတ်လပ်ရေးဆိုတာတောင်းယူလို့မရခဲ့ဘူးတဲ့လွတ်လပ်ရေးဆိုတာကိုလိုချင်တဲ့ကိုယ်ခွင့်ရည်တွေကိုကိုယ်ကိုယ်တိုင်တိုက်ပွဲဝင်မှာရမယ်ဆိုတဲ့ယူဆချက်တွေဟာတကယ့်ကိုကျွန်တော်တို့အားလုံးလိုက်နိုင်ရမယ်စဉ်းစားချက်တွေဖြစ်တယ်နောက်တစ်ချက်ကပြောချင်တာခုပြောသလိုနိုင်ငံရေးမသိတဲ့အကြောင်းသားဟာငါအရာတွေပဲလို့ပြောခဲ့တာတွေဒီလိုစကားတွေဟာအမေလူလူတော်မှာဟာကျွန်တော်တို့ចောင်းမတွေရှေ့မှာတင်လာမကပြည်သူလူထုကိုလမ်းညွန်ပြသခဲ့တဲ့တကယ့်သူရဲကောင်းတစ်ယောက်လို့ပဲကျွန်တော်ယူဆပါတယ်ဗျာ
ဒီကနေ့ညနေမှာပြည်သူ့ချစ်တော်လူလူဒေါ်မာနဲ့အမှုပညာသည်များဆိုတဲ့ခေါင်းစဉ်နဲ့ဟောပြောပွဲပြုလုပ်သွားမှာဖြစ်ပါတယ်။အဲ့ဒီဟောပြောပွဲနဲ့အတူတရုတ်ပြဖျော်ဖြေမှုတွေလည်းထည့်သွင်းသွားမှာဖြစ်ပြီးသဘင်ပညာရှင်တွေနဲ့စိုင်းအဖွဲ့တွေကပါဝင်ဖျော်ဖြေမှာဖြစ်တယ်လို့သိရပါတယ်။ဒါ့အပြင်မနက်ဖြန်နိုဝင်ဘာ29ရက်နေ့နဲ့28ရက်နေ့တွေမှာလည်းသတင်းစာဆရာနဲ့စာရေးဆရာ9ဦးကလူလူဒေါ်မာကိုဂုဏ်ပြုတဲ့အနေနဲ့စာတမ်းဖတ်ပွဲတွေလည်းပြုလုပ်သွားမှာဖြစ်ပါတယ်။လူလူဒေါ်မာရဲ့တပည့်အရင်တဦးဖြစ်သူဆရာမမဝင့်မြင့်ငယ်ကဆရာမကြီးရဲ့ဆုံးမဩဝါဒနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ဆရာကြီးသခင်ကိုယ်တော်မင်းကိုဥပမာပေးပြီးအမြန်ပြောတယ်။အခုငါသားတို့ငါသမီးတို့ကစုစုစည်းစည်းနဲ့ယက်တီချက်ချင်းနဲ့လုပ်ကြတယ်။မပြိုကွဲတဲ့သူတွေလို့ထင်ခဲ့ကြတယ်။ဒါပေမဲ့လို့ခစ်တွေပြောင်းသွားတဲ့အခါမှာယက်တီချက်တွေခံယူချက်တွေစိတ်ပေါ်လာတယ်၊ဟောသွားတတ်တယ်။တိုင်းပြည်ရဲ့အခြေအနေတွေခစ်ရဲ့ရည်စည်းတွေပြောင်းလဲလာတဲ့အခါမှာအစုတွေအစုတွေယက်တီချက်တွေပြောင်းသွားတတ်တယ်။အဲ့ဒီအခါမှာဆရာကြီးယက်တီတဲ့ဘက်ဟာအမြဲတမ်းပြည်သူလူထုဘက်ကအမှန်တရားဘက်ကဖြစ်တယ်။အဲ့ဒီလိုဖြစ်ဖို့ကမသားတို့ငါသမီးတို့တတိထားရမယ်
။လူလူဒေါ်မာရဲ့ဒီမိုကရေစီလှုပ်ရှားမှုတွေကြောင့်သူ့ရဲ့မိသားစုဝင်တွေလည်းဖမ်းဆီးခံခဲ့ရပြီးဒုက္ခခံခဲ့ရတာတွေကို NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်တီဟာကအခုလိုပြောပါရယ်
။အမေတို့အမေဘွားမှာဦးလေးလအမေရဲ့ခင်ဗျားဖြစ်တဲ့ဦးလေးလလည်းတောက်လျှောက်ထောင်ထဲမှာဝင်လာထွက်လာတယ်။နော်အမေတို့မောင်တမားတွေမှလည်းဟိုအမေကဆိုလေထောင်ထဲဝင်မေးရမိမဖြစ်တဲ့ဒေါ်တင်တင်တို့ရောဒွေးမောက်ကျောင်းလူကြီးလည်းထောင်းလို့လာကြတယ်။မောင်လေးတို့ရောအဲ့ဒါအမေတို့မောင်တို့မလက်ထက်မှာကလေးကဟိုတကယ်အုပ်ချုပ်တဲ့လူနဲ့မျိုးနဲ့ကဟိုဒီမိုကရေစီကိုမြန်နိုးတဲ့သူတွေဆိုတဲ့အတွေ့အုပ်ချုပ်တဲ့သူကလက်မခံပဲဘူး။အဲ့ဒါကြောင့်မလို့အမေတို့တစ်ချိန်လုံးစောင့်ကြည့်ခံခဲ့ရတယ်။အခုသူ့သားသမီးတွေလက်ထက်မှာရောက်တည်အထိကိုဟိုသားအကြီးဆုံးကိုစုံဝင်ရနေပြီးမှအငယ်ဆုံးကြံညီဘူးလေးအထိလည်းပဲအကုန်လုံးအခက်အခဲတွေနေပြီးဖြစ်ရတယ်
။သတင်းစာစာရေးဆရာမကြီးလူလူဒေါ်မာကိုလွန်ခဲ့တဲ့1955ခုနှစ်နိုဝင်ဘာလ29ရက်နေ့မှာမန္တလေးမြို့ဂုံနံရက်ွက်မှာမွေးဖွားခဲ့ပြီးတော့2008ခုနှစ်ဧပြီလ9ရက်နေ့မှာနှလုံးရောဂါနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ်။ဆရာမကြီးရေးသားခဲ့တဲ့စာအုပ်တွေကထင်ရှားတဲ့စာအုပ်တွေကတော့ပြည်သူ့ချစ်တော်နှုပညာသည်များမြန်မာပြည်တွင်စစ်ဆေးခဲ့သောမှုခင်းများဆန္ဒမာလာဘဝချင်းမတူသည့်တရုတ်ပြည်အောင်ဗလဖူးစိန်စင်ကာတုံဆရာကြီးသခင်ကိုရောမိုင်းအာဖရိကဝတ္ထုတို့များမန္တလေးသူမန္တလေးသားများအမေရှိစကားစတဲ့စာအုပ်အများပြားရှိပြီးအဲ့ဒီထဲကအမေရှိစကားလို့ခေါ်တဲ့စာအုပ်သုံးအုပ်တွေဟာရောင်းဝယ်အကောင်ဆုံးစည်ရင်းဝင်ခဲ့တယ်လို့သိရပါတယ်ရှင်